Hezbollah ကောင်ဆောင် Hassan Nasrallah နေရာကိုဆက်ခံမဲ့ Hashim Safieddine ဟာ September 29ရက်ဘေရုတ်ကို Israel တိုက်ခိုက်မှုအတွင်းသေဆုံးခဲ့တယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu က October 8အင်္ဂါနေ့မှာပြောပါတယ်။ Safieddine ဟာ Nasrallah ရဲ့တဝန်ခွဲညီကိုဖြစ်ပြီး Hezbollah အဖွဲ့အကြီးတန်းအရာရှိတူဖြစ်တဲ့အတွက်သူ့ကိုခေါင်းဆောင်တင်မယ်လို့မျှော်လင့်ထားတာပါ။ပြည်ရဲ့သတင်းပတ်ထဲ Hezbollah ရဲ့အခိုင်အမာခြေကုပ်ယူထားတဲ့ Beirut ဆင်ခြေပုံးဒေသကို Israel ကလေကြောင်းတိုက်ခိုက်မှုဇက်တိုက်လုပ်ခဲ့တဲ့နောက်သူနဲ့ပတ်သက်တဲ့သတင်းတွေမကြားတော့ပဲဖြစ်သွားတာပါ။ Israel ဝန်ကြီးချုပ်က Hezbollah ခေါင်းဆောင်နဲ့သူ့နေရာဆက်ခံမဲ့သူအပါအဝင်အကြမ်းဖက်သမားထောင်ပေါင်းများစွာကိုတုတ်တန်နှိုင်းခဲ့ပြီး Hezbollah ရဲ့လက်ကင်နှံစွန့်ရုံအောင်လုပ်ခဲ့တယ်လို့ပြောပါတယ်။ Safieddine တည်ဆုံလာတဲ့ပတ်သက်ပြီးသူတို့ထိပ်ပိုင်းခေါင်းဆောင်ရဲ့တည်ဆုံမှုကိုအတိအပြုပြောဆိုလို့ရှိတဲ့ Hezbollah အဖွဲ့ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။Hezbollah ဒုတိယခေါင်းဆောင်ကတော့ Lebanon နှစ်တော်ဥက္ကဋ္ဌရဲ့အပြစ်ခံရရှိတောင်းဆိုချက်ကိုသူတို့ထောက်ခံတယ်လို့ရုပ်သံကနေပြောပါတယ်။